Syria သမ္မတ Bill Bashar al-Assad ကိုအရေးယူ၍ရုရှားနိုင်ငံကပြက်ပြက်သားသားဆုံးဖြတ်ချက်မချဘူးဆိုရင်ပြည်ရင်းစစ်ကိုတွန်းပို့တယ်လို့အားပေးရာရောက်တယ်လို့ American နိုင်ငံညာရေးဝန်ကြီး Hillary Clinton ကပြောဆိုလိုက်ပါတယ်။ရုရှားတာဝန်ရှိသူတွေကတော့ Syria ပြည်ရင်းစစ်ကိုရှောင်ရှားနိုင်ဖို့အတွက်ကူညီနေတယ်လို့ပြောဆိုပါတယ်။ရုရှားနိုင်ငံကSyria နိုင်ငံတည်ငြိမ်ရေးကိုအသွန်ခွန်ဆိုင်ကူညီနေတယ်လို့ပြောဆိုလိုက်တာကို Denmark နိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီး Clinton ကလက်မခံပဲပယ်ချလိုက်တာပါ။ကုလသမဂ္ဂမှတ်တမ်းအရလူ1000ကျော်တေဆုံးခဲ့ရပြီးဖြစ်တဲ့ Syria အတိုက်ခံနှိမ်နင်းမှုမှာသမ္မတအာဆတ်အစိုးရကိုရုရှားနိုင်ငံကဖေးမှနေတယ်လို့လည်းဝန်ကြီး Clinton ကပြောဆိုလိုက်ပါတယ်။ Syria ကိုအရေးယူရေးရုရှားနဲ့တရုတ်တို့ကအပြင်းထန်ကန့်ကွက်နေတယ်ဆိုပေမဲ့တကယ်တမ်းအဓိကကြတာကတော့ရုရှားနိုင်ငံဖြစ်တဲ့အကြောင်းဒီလိုရုရှားနိုင်ငံကကပ်ပြက်ရက်ပြက်လုပ်နေတဲ့အတွက်နိုင်ငံတကာကနေတူတကွပူပေါင်းပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့ပိုပြီးခက်ခဲစေတယ်လို့ဝင်ကြီးကလင်တန်ကပြောဆိုလိုက်ပါတယ်အင်ဘီရောပြောခွင့်ရပုဂ္ဂိုလ်ဂျေကာနီကလည်းဝင်ကြီးကလင်တန်ရဲ့မှတ်ချက်အတိုင်းပါပဲသမ္မတအာဆတ်ကိုအာဆတ်အစိုးရတက်ဆိုးရှည်နေတာနဲ့အမျှစီးရီးယားရက်သားပြည်သူတွေရဲရဲဆက်ဆက်အသက်ခံနေရတဲ့အကြောင်းအီရန်နဲ့တခြားနိုင်ငံတွေကအာဆတ်တစ္ဆာခံတွေကိုပံ့ပိုးပေးနေတယ်လို့မနေ့ကပြောဆိုလိုက်ပါတယ်ရှင်